တော်ရရှင်များရှင်ဩစတြေးလျ explain အစီအစဉ်အရဒီကနေ့မှာတော့လူမျိုးမတူဘာသာမတူတဲ့လူတွေနဲ့မိဖက်ချင်းရဲ့အကျိုးကျေးဇူးများအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံအသစ်တစ်ခုမှာဘဝအသစ်တစ်ခုကိုတီထောင်တဲ့အခါမှာမိဆွေအသစ်တွေဖွဲ့ဖို့ကိစ္စဟာလည်းစိန်ခေါ်မှုတစ်ခုဖြစ်တတ်ပါတယ်။အများအားဖြင့်တော့ကျမတို့တွေဟာကိုယ်နဲ့ရိုးရရင်ချင်းမှုတူတဲ့လူတွေနဲ့ရင်းနှီးမှုရယူပြီးတူဦးနဲ့တူဦးအပြန်အလှန်မိခိုရင်းနဲ့ကိုယ့်ရဲ့မိဆွေကိုယ့်ရဲ့ကိုတိဆောက်ကြလေရှိပါတယ်။ဒါပေမဲ့ကိုယ့်ရဲ့အပေါင်းအသင်းဆက်ဝိုင်းကဒီတဲ့မကကျဲပြန့်အောင်တိုးချက်ပြီးလူမျိုးမတူဘာသာမတူယဉ်ကျေးမှုမတူတဲ့လူတွေနဲ့မိဖက်မှုလုပ်တဲ့အခါကျရင်ကိုယ့်ရဲ့အနေအထားကဒီနိုင်ငံနဲ့လဲဆိုင်နေဒီအုပ်စုဟာလဲကိုယ့်နဲ့သက်ဆိုင်နေဒီကလူတွေနဲ့တသွေးတဲ့တသားတဲ့ထပ်တူဖြစ်စေတယ်ဆိုတဲ့စိတ်ခံစားမှုပို့ပြီးတော့မြင်မှလာစေမှာဖြစ်ပါတယ်။ပြည်ပနိုင်ငံကနေနိုင်ငံအသစ်တစ်ခုကိုရွှေ့ပြောင်းနေထိုင်တဲ့အခါအထီးကျန်မှုတွေခံစားရနိုင်ပါတယ်။ဒါကြောင့်ကိုယ်နဲ့ရိုးရရင်ကျေးမှုနောက်ခံချင်းဆင်တူတဲ့လူတွေနဲ့မိဖွဲ့တာမျိုးတွေပိုလှုပ်တတ်ကြပါတယ်။ဒါပေမဲ့ရိုးရရင်ကျေးမှုမတူတဲ့လူတွေနဲ့ရင်းနှီးခြင်းအဖြစ်တခြားလူရဲ့အမြင်သဘောထားကိုပုံမသိရမှာဖြစ်သလိုတခြားအမြင်တွေကိုလည်းနားလည်ကိုချင်းစာတတ်တာမျိုးပိုဖြစ်စေနိုင်ပါတယ်။ဩစတြေးလျနိုင်ငံကိုရောက်လာပုံရောက်လာနည်းတွေတယောက်နဲ့တယောက်မတူညီကြဘူးလို့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာဒေါက်တာ Harriet Westcott ကပြောပါတယ်
။ When people have migrated come to Australia, they would certainly very often connect over the experiences of migration.There are different forms of migration, so the reasons why people have migrated might be different. And people's migration passage can be quite varied. So asking people about their experiences can be useful, but it can also be traumatic.
Australia နိုင်ငံကိုလာရောက်တဲ့အခါမှာလူတွေကရွှေ့ပြောင်းနေထိုင်မှုနဲ့ဆက်ဆက်ပြီးအတွေ့အကြုံကတဦးနဲ့တဦးချိတ်ဆက်တာမျိုးဖြစ်စေနိုင်ပါတယ်။ရွှေ့ပြောင်းနေထိုင်ရတဲ့အကြောင်းရင်းတွေ၊ရွှေ့ပြောင်းနေထိုင်ရတဲ့ပုံစံတွေကလည်းတယောက်နဲ့တယောက်မတူညီကြပါဘူး။ဒီကိုရွှေ့ပြောင်းနေထိုင်ခြင်းနဲ့ဆက်ဆက်ပြီးလူတွေရဲ့အတွေ့အကြုံကိုမေးကြည့်တာကအသုံးဝင်နိုင်ပါတယ်။ဒါပေမဲ့တချို့လူတွေအတွေ့အဲ့ဒီလိုမေးခွန်းတွေကစိတ်ဒဏ်ရာရစရာတွေဖြစ်နိုင်တဲ့အတွေ့ကိုယ့်ရဲ့မိတ်ဆွေတွေနဲ့ဆက်ဆက်လာရင်တော့ဒီကိစ္စကထိလွယ်ရှာလွယ်ကိစ္စဖြစ်နိုင်တယ်ဆိုတာကိုလည်းသတိမူသင့်တယ်လို့ပြောဆိုလိုက်ပါတယ်။လူတွေဟာသူတို့နဲ့အတွေ့အခေါ်ဆင်တူတဲ့လူတွေအကြားမှာပို့ပြီးတော့တက်တောင့်တက်တာမှုခံစားရပေမဲ့အဲ့ဒီအထဲမှာပဲကျင်လည်တဲ့အခါမှာအားနည်းချက်တွေဖြစ်တတ်တယ်လို့ RMIT သက္ကတိုကပါမောက်ခကက်သရင်းဂိုမက်စ်ကပြောပါတယ်
The problem is that you're not expanding beyond the silo that you are caught in. So in a silo, especially when we think about getting information, what happens is that you think the same way as I do. So when it comes to information and perspective about living in your destination country, what then happens is whatever my friend knows is what I know. And that becomes...
ကျက်တနာကစပယ်ကြီးလိုပဲကို့မှာရှိနေတဲ့အနေအထားထက်ကြကြပြန့်ပြန့်တိုးချဲ့မှုမရှိတော့တာပဲဖြစ်ပါတယ်။အဲ့ဒီအထက်မှာပဲရှိနေတာပါ။စပယ်ဂျီလိုဖြစ်နေတဲ့အခါကိုရတဲ့အချက်လက်တွေကကိုမိတ်ဆွေတွေရတဲ့အချက်လက်တွေနဲ့အတူတူဖြစ်လို့အတွေးခေါ်ကလေးကလည်းတူကြပါတယ်။အဲ့ဒီတော့ကိုသွားရောက်နေထိုင်မဲ့နိုင်ငံအတွက်အချက်လက်တွေကိုလေ့လာရင်လည်းကိုသိနေတာတွေကကိုတငယ်ချင်းသိနေတာတွေနဲ့အတူတူဖြစ်နေတတ်ပါတယ်။အဲ့ဒီလိုဖြစ်ရင်တော့ပြဿနာကဒီနိုင်ငံမှာကိုဘယ်လိုနေထိုင်မလဲဆိုတာကိုကောင်းမွန်စွာနားမလည်တော့တာမျိုးဖြစ်နိုင်တယ်လို့ပြောပါတယ်။အကယ်လို့တင့်အနေနဲ့အရေးကြီးတဲ့အနေအထားမျိုးရောက်သွားပြီးအကူအညီလိုအပ်ရင်ဘယ်လိုလုပ်မလဲအဲ့ဒီလိုအခြေအနေမျိုးမှာဘယ်လိုလုပ်ကင်မလဲဘာတွေလုပ်သွားမလဲဆိုတာကိုသိကြပါသလားအဲ့ဒီတော့လူမျိုးမတူဘာသာမတူယဉ်ကျေးမှုမတူတဲ့လူတွေအကြားမိဖွဲ့ချင်းရဲ့အဓိကအကြောင်းရင်းကအချက်လက်ကိုမျှဝေကြခြင်းဖြစ်တယ်လို့ပါမောက်ခဂိုမက်စ်ကရှင်းပြထားပါတယ်
This is probably the best example. Whenever you ask someone, what's the number to call for an emergency? Many people on instinct will tell you whatever number that they are familiar with. I come from Singapore, so to me, automatic is 999. I don't automatically think it's 000. Having so many people outside...
အဲ့ဒါကအကောင်းဆုံးဥပမာပဲလို့ထင်ပါတယ်။အရေးပေါ်အခြေအနေမှာဘယ်နံပါတ်ကိုဖုန်းဆက်တယ်လဲလို့တယောက်ယောက်ကိုမေးကြည့်ရင်သူတို့ရင်းနှီးတဲ့နံပါတ်တစ်ခုခုကိုပြောလို့ရှိပါတယ်။ကျွန်တော်ကျမကစင်ကာပူကနေလာလို့အလိုအလျောက်999ကိုဖုန်းခေါ်တယ်ဆိုတာမျိုးဖြစ်နေတတ်ပါတယ်။၃ည၃လုံးကိုဖုန်းခေါ်ဖို့အလိုအလျောက်သူတို့စိတ်ထဲမှာပေါ်မလာပါဘူး။အဲ့ဒီတော့ကိုသွားရောက်နေထိုင်တဲ့နိုင်ငံရောက်ရင်ကိုလူမှုပြင်ပကလူတွေနဲ့တိကျွမ်းတဲ့အခါအဲ့ဒါတွေကအုပ်သုံးဝင်နိုင်တဲ့အတွက်အင်မတန်အရေးကြီးတဲ့အရာဖြစ်တယ်လို့ပြောပါတယ်။နိုင်ငံ ိုင်ငံတကာကျောင်းသားတွေရဲ့အဆိုအရသူတို့တွေဟာသူတို့ကျောင်းတက်တဲ့နိုင်ငံကလူတွေနဲ့မိတ်ဖွဲ့တဲ့အခါမှာ culture shock ခံစားရတာမျိုးပိုနေပြီးတော့အဲ့ဒီနိုင်ငံအသက်မှာနေသားတကြဖြစ်မှုကိုပိုခံစားရစေတယ်လို့ပြောပါတယ်။ဒါပေမဲ့ပါမောက်ခ်ဂိုမက်စ်ရဲ့အဆိုအရတရုတ်နိုင်ငံကကျောင်းသူကျောင်းသားအများစုဟာတရုတ်မိတ်ဆွေတငယ်ချင်းတွေကလည်းယင်တခြားပြင်ပမိတ်ဆွေတွေမရှိကြဘူးဆိုတာကိုပြောပြကြတယ်လို့ပြောပါတယ်။သူတို့ရဲ့မိတ်ဆွေတွေကတရုတ်တွေဖြစ်နေုံမကသူတို့မိတ်ဆွေရဲ့မိတ်ဆွေတွေဟာလည်းတရုတ်လူမျိုးတွေပဲဖြစ်နေကြတယ်လို့ပြောပါတယ်။
Yeah, we're quite happy about international students' experience. However, the biggest regret is that we made no local friends. And that's the thing that they constantly bring back with them. And that's the thing that they lose out on.
သူတို့ပြန်ပြောလို့ရှိတာကနိုင်ငံတကာကျောင်းသားဖြစ်ရတဲ့အတွေ့အကြုံကိုအတော်ကိုစိုက်နှက်တတ်တယ်။ဒါပေမဲ့နောင်တအရာဆုံးကတော့ဒေသခံတွေနဲ့မိတ်ဆွေမဖွဲ့ခဲ့တဲ့အချက်ပဲလို့ပြောဆိုလို့ရှိပါတယ်။အဲ့ဒီလိုဆုံးရှုံးမှုကိုသူတို့အမြဲတမ်းပြန်ပြောလို့ရှိပါတယ်။အကြောင်းရင်းကတော့သူတို့ရဲ့မိတ်ဆွေအတိုင်းဝိုင်းကိုအဲ့ဒီထက်မကဖြန့်ကျက်နိုင်ရင်သူတို့ရဲ့အတွေ့အကြုံကလည်းအဲ့ဒီထက်မကတမူထူးခြားမှာဖြစ်တဲ့အတွေ့ပဲဖြစ်ပါတယ်။ဒါပေမဲ့အဝေးကနေရွှေ့ပြောင်းနေထိုင်သူတွေအထူးသဖြင့်ယာယီရွှေ့ပြောင်းနေထိုင်သူတွေဟာဒေသခံတွေနဲ့မိတ်ဆွေဖွဲ့နိုင်ဖို့တခါတရံမှာအခက်အခဲလည်းရှိနိုင်တယ်လို့သူကပြောပါတယ်။ဒေသခံတွေဘက်ကလည်းပြည်ပကနေရွှေ့ပြောင်းနေထိုင်သူတွေရဲ့စိန်ခေါ်မှုအခက်အခဲတွေကိုအတိအမှပြုပြီးအဲ့ဒီလူတွေလိုက်လိုက်လဲလဲကြိုးဆုံမှုတွေခံစားရအောင်လုပ်ပေးတဲ့လူပြောပါရယ်တဖက်လူကိုကိုယ့်ဘက်ကဖော်ရွေမှုကိုပြရင်မိဖက်ဖို့အခွင့်လန်းကလည်းပိုများစေမှာဖြစ်တယ်လို့ဒေါက်တာဝက်စကော့ကပြောပါရယ
် Because friendships are voluntary relation where we might be wanting to make friends with people but they might not want to be friends with us that's not necessarily about us
မိဆွေတငယ်ချင်းဖွဲ့ချင်းဆိုတာမိမိစိတ်ဆန္ဒအရာလုပ်တဲ့အရာဖြစ်ပါတယ်ကိုယ့်ဘက်ကမိဖွဲ့ချင်းရင်တော့သူ့ဖက်ကမိတ်မဖွဲ့ချင်ဘူးဆိုရင်ဖြစ်လာမှာမဟုတ်လို့ကို့ဖက်ကအဲ့ဒါကိုကြည့်ပြီးကို့ဖက်ကအားနေတာမျိုးမထင်သင့်ပါဘူးတကယ်တော့လူဘွားဆိုတာအလုပ်တွေရှုပ်ကြရတဲ့လူတွေဖြစ်ပါတယ်ကို့ဖက်ကစိတ်တကားကိုသာဖွင့်ထားလိုက်ပါဒါဟာလမ်းခီးစဉ်တစ်ခုသာဖြစ်တယ်ဆိုတော့စိတ်ထားကိုမွေးလိုက်ရင်ကိုနဲ့မိတ်ဖွဲ့ချင်တဲ့လူတွေတနည်းမဟုတ်တနည်းဆုံတွေ့ရမှာဖြစ်တယ်လို့ပြောပါတယ်ဩစတြေးလျမှာမွေးဖွားကြီးပြင်းသူတွေဟာလည်းတခြားလူနဲ့မိတ်ဖွဲ့တက်ဖို့စိန်ခေါ်မှုတွေကြုံရနိုင်တာကိုတွေ့ရတယ်လို့ရုရှားနိုင်ငံကနေကြောင်းလာတက်ခဲ့ဖူးတဲ့ Max Tachenko ကပြောပါတယ်
In the formative years they form their own relationships and it's really hard to undo. So when you hear some international students or migrants commenting on that it's a bit hard for them to break into those social circles, I understand those challenges. I've been through them. But I must say that commenting on someone's self-imposed limitations is a very poor excuse for
ရင်ကတဲ့ကိုမိတ်ဆွေတငယ်ချင်းတွေကိုဖွဲ့ပြီးသားဖြစ်နေတဲ့အတွက်အဲ့ဒါတွေကိုပြန်ဖြေလိုက်ဖို့ကအခက်ခဲပါတယ်။အဲ့တော့နိုင်ငံတကာကကျောင်းသားတွေချစ်ပြောင်းနေထိုင်သူတွေဘက်ကနေဒီလိုကိုရင်းနှီးတဲ့လူမှုအတိုင်းဝိုင်းကနေဖြာထွက်သွားဖို့အခက်အခဲတွေရှိနိုင်ပါတယ်။အဲ့ဒီလိုစိန်ခေါ်ချက်တွေကိုနားလည်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ကလည်းအရင်တုန်းကအလားတူဖြစ်ခဲ့ဖူးလို့ပါ။ဒါပေမဲ့တစ်ဖက်လူရဲ့ကန့်တတ်ချက်ကိုကြည့်ပြီးတော့ကိုကန့်တတ်လိုက်တာမျိုးကကောင်းမွန်တဲ့အကြောင်းပြချက်တော့မဟုတ်ဘူးလို့သူကပြောပါတယ်။မစ္စတာချက်ချန်ကိုကသူ့အတိုင်းဝိုင်းထဲတာမကအဲ့ဒီထက်ကြော်လွန်ပြီးဘယ်လိုလှုပ်ဆောင်ခဲ့တယ်လဲဘယ်လိုလှုပ်ဆောင်တင်တယ်လဲလို့မေးရမှာသူက
It really came down to curiosity and meaningful relationship because it's like thinking of a kid in a candy store. They never go for a single type of candy. They want to try everything. And when it comes to Australia, you can have a cultural candy store just on the same street. So why just limit yourself? Just go out and try. When it comes to meaningful relationships, we have to realize we make those relationships with a person.
Together, ကိုဘယ်လောက်အထိဆက်ဆက်ဆူဆူရှိတယ်လဲဘယ်လောက်အထိအတိတ်ပဲရှိတဲ့ဆက်ဆံရေးမျိုးကိုလိုချင်တယ်လဲဆိုတဲ့အပေါ်မူတည်တယ်လို့ပြောပါတယ်။ကလေးငယ်တူကိုတကြားလုံးဆိုင်တဆိုင်ခေါ်သွားတာကိုဥပမာအနေနဲ့တွေးကြည့်နိုင်ပါတယ်။ကလေးကအဲ့ဒီတကြားလုံးအမျိုးပေါင်းစုံရှိနေတဲ့ဆိုင်ကိုရောက်တဲ့အခါမှာတကြားလုံးတစ်မျိုးတည်းကိုပဲတစ်ချိန်လုံးသွားတဲ့အခါတိုင်းရွေးချယ်နေမှာမဟုတ်ပါဘူး။သူတို့ကဟိုတစ်ခုဒီတစ်ခုစမ်းချင်တတ်ကြပါတယ်။အဲ့တော့ဩစတြေးလျဆိုတာဟာလေတကြားလုံးမျိုးစုံရောင်းတဲ့ဆိုင်လိုပါပဲ။သူကတော့လမ်းတလမ်းထဲမှာပဲရိုးရာရင်ကျိုးမှုပေါင်းစုံနဲ့ပြည့်နေတဲ့ရိုးရာရင်ကျေးမှုဆိုင်ကြီးလို့ပေါ့။အဲ့ဒီလိုမျိုးနေရာမှာနေပြီးကိုကိုဘာလို့ကန့်တတ်နေအောင်မလဲ။ စမ်းကြည့်သင့်ပါတယ်အဲ့တော့အတိတ်ပဲရှိတဲ့ဆက်ဆံရေးလို့ပြောတဲ့အခါတခြားလူရဲ့လူမျိုးဘာသာနိုင်ငံသားကအရေးမကြီးတော့ပဲမိတ်ဖွဲ့ဆက်ဆံနိုင်ခြင်းမျိုးဖြစ်ပါတယ်ကိုနဲ့ရိုးရရင်ကြေးမှုတူတဲ့လူတွေနဲ့သာပေါင်းဖို့ကိုကိုကိုကန့်တတ်ထားရင်တော့အရန်ကိုအတိတ်ပဲရှိနိုင်တဲ့မိတ်ဖွဲ့မှုတွေရှိမလာနိုင်အောင်ကိုကိုကိုကန့်တတ်လိုက်တယ်လို့မျိုးဖြစ်သွားမယ်လို့ပြောဆိုလိုက်ပါတယ်ကိုရဲ့အတိုင်းဝန်းပြင်ပကလူတွေနဲ့မိတ်ဆွေဖွဲ့တာဟာတရားသည်ဖြစ်စေမှုတွေကိုပူအားကောင်းစေတယ်လို့လည်းပမောက်ခဂိုမက်စ်ကပြောပါရယ
် If you have friends who are Australian for example that sense of belonging is actually much greater now if you're hanging out with people who are exactly the same as you you're not immersing yourself in the experiences of the place that you are in but rather
ဥပမာကိုမှာ Australian တငယ်ချင်းတွေရှိရင်အဲ့ဒါကကိုကိုဒီနိုင်ငံမှာတွေ့သေးတသားတဲ့ဖြစ်စေတဲ့စိတ်ခံစားမှုကိုပို့ပြီးတော့ခံစားရစေနိုင်ပါတယ်။ကိုနဲ့ရိုးရရင်ကျေမှုချင်းတူညီတဲ့လူတွေနဲ့သာကိုကပေါင်းသင်းရင်ကိုနေထိုင်တဲ့နေရာမှာအတွေ့အကြုံအသစ်တွေရရှိအောင်မလုပ်ထားသလိုမျိုးဖြစ်နေပြီးကိုရဲ့မွေးရထာနေနဲ့ဝေးတဲ့နေရာတစ်ခုရှုခင်းမတူတဲ့တခြားနေရာတစ်ခုမှာမွေးရထာနေကလူတွေနဲ့နေထိုင်ရုံသာပဲရှိလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ပမောက်ခဂိုမက်စ်ဟာဥရောပစထားတဲ့အာရှလူမျိုးလို့သူကိုယ်သူခံယူထားပါတယ်။သူမဟာစင်ကာပူမှာမွေးဖွားသူဖြစ်ပြီးဩစတြေးလျကိုရောက်လာတဲ့အခါမှာလူမှုဆက်ဆံရေးကပိုပြီးပြောင်းလဲသွားတယ်လို့ပြောပါတယ်
။ So I actually went out to talk to anyone. It's important to get to know the people that you are going to be close to. If you're a migrant, you're getting to know people who are different to you, who are going to be your next door neighbors, who are going to be the people that you are lining up for groceries.
အပြင်ကိုသွားပြီးတော့ဘသူနဲ့မဆိုစကားပြောဆိုလိုက်ပါတယ်။ကိုနဲ့နှီးစားတဲ့လူတွေကိုတိထားဖို့ကအရေးကြီးပါတယ်။အကယ်၍ကိုကပြည်ပကနေပြောင်းရွှေ့နေထိုင်သူဆိုရင်ကိုနဲ့မတူတဲ့လူတွေနဲ့ခင်မင်တာကကောင်းပါတယ်။သူတို့ကကိုယ့်အိမ်နီးနားချင်းလည်းဖြစ်နိုင်တယ်။ဈေးဆိုင်မှာပတ်စံရှင်းဖို့အတူတူရဆောင်နေရတဲ့လူတွေလည်းဖြစ်နိုင်ပါတယ်။အဲ့ဒီလူမျိုးတွေနဲ့မိတ်ဖွဲ့ကျင့်ရင်မတူညီတဲ့အမြင်ရှုထောင့်တွေကိုသိခွင့်ရမှာဖြစ်ပါတယ်။ကိုနေထိုင်ရနေရကိုလည်းကိုကပို့ပြီးတော့တိကျွမ်းသွားမှာဖြစ်ပါတယ်။အဲ့ဒီတော့ community မှာကိုကလုံခြုံပြီးကင်းစွာနေထိုင်ရုံလေးမဟုတ်တော့ဘဲကိုယ့်ရဲ့ community မှာကိုကိုယ်တိုင်လည်းပါဝင်ပြီးတော့နားလည်သဘောပေါက်တဲ့အဆင့်အထိဖြစ်သွားလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။အပေါင်းအသင်းအသစ်တွေမိတ်ဆွေအသစ်ဖွဲ့ဖို့တချို့ကကြောက်တာတွေရှက်တာမျိုးတွေဖြစ်တတ်ပေမဲ့အဲ့ဒီစိတ်တွေကိုဖျောက်ဖြစ်ဖို့မစ္စတာတချန်ကိုကအကြံပြုထားပါတယ
် It's like what you fear is the things you're going to miss out on the other side of the fear. Have you ever seen a kid learning to walk? It's one of the most difficult skills that we ever learn, but we never see a toddler give up. They try and try and try and then they walk and they run. So I say just push through the fear and get to the fun stuff. You just got to get out there. Crack a joke.
အဲ့ဒါတွေကိုရှက်ကြောက်နေစရာမလိုပါဘူး။ကိုမလုံမီလို့ကိုမတိလိုက်ရလို့အဲ့ဒီအတွေ့အကြုံတွေကိုဆုံးရှုံးလိုက်ရမှာကိုသာကြောက်တင်တာပါ။ကလေးတွေလမ်းလျှောက်တတ်ခါစားကိုမြင်ဖူးကြမှာပါ။လမ်းလျှောက်တတ်ဖို့ဆိုတာသူတို့အတွက်အင်မတန်နဲ့ခက်ခဲတဲ့အရေးချင်းဖြစ်ပေမဲ့အဲ့ဒီကလေးတွေအရှုံးပေးလိုက်တာကိုဘယ်တော့မှမြင်ဖူးကြမှာမဟုတ်ပါဘူး။သူတို့ကထပ်ခါထပ်ခါစူးစမ်းလေးရှိပါတယ်။အဲ့ဒါပြီးရင်လမ်းလျှောက်တတ်ပြီဆိုတာနဲ့ပြေးနေတာမျိုးမြင်ရမှာပါ။အဲ့ဒီတော့သူတို့ဟာအဲ့ဒီလဲကျတဲ့ဒဏ်အကြောက်တရားကိုဘေးဖယ်ပြီးတော့စူးစမ်းရင်းနဲ့ပျော်စရာအတွေ့အကြုံတွေကိုခံစားလိုက်တာမျိုးဖြစ်ပါတယ်။ကိုကလည်းအဲ့ဒီလိုစတင်လုပ်ကင်ဖို့ပဲလိုအပ်တာပါရည်စရာလေးနည်းနည်းပြောလိုက်အနေထိုင်ရမခက်အောင်နည်းနည်းလေးပြောဆိုလိုက်တာမျိုးလုပ်လိုက်ရုံပါပဲအဲ့ဒီလိုလှုပ်ဖန်များတဲ့အခါမှာလူတွေနဲ့ဆက်ဆံတဲ့အခါမှာသူတို့တွေကဒီမှာမွေးတဲ့လူလားပြည်ပကနေလာတဲ့လူလားဆိုတာကိစ္စရှိတော့မှမဟုတ်ပါဘူးအားလုံးကအော်စီတွေပါပဲအဲ့ဒီတော့ဘဇွန်ဘာဘီကျူးလေးတွေကင်စားလိုက်ဘီယာတွေနဲ့မီးလိုက်လုပ်ပြီးတော့ပျော်ပျော်ရွှင်ရွှင်သာနေထိုင်လိုက်ပါလို့အကြံပြုထားတဲ့အကြောင်းရေးထားတဲ့မယ်လီဆာကွန်ပနိုနီရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျမကမူလှိုင်းသိမ့်ပါ